အိန္ဒိယနိုင်ငံမှာနယူးဒယ်လီမြို့တော်အပါအဝင်နေရာအများပြားကိုတိုက်ခိုက်ဖို့စီစဉ်နေတဲ့အယ်ကိုင်ဒါစစ်သွေးကြောင့်9ဦးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယအမျိုးသားစုံစမ်းထောက်လှမ်းရေးအဖွဲ့ NIA ကစနေနေ့မှာကြေညာပါတယ်အဲ့ဒီတဲက6ဦးကိုအိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်မှာဖမ်းမိခဲ့တာဖြစ်ပြီးကျန်တဲ့3ဦးကိုတော့တောင်ပိုင်းကေရလာပြည်နယ်မှာဖမ်းမိခဲ့တာဖြစ်တယ်လို့ NIA ကဆိုပါတယ်ဒီလူတွေဟာပါကစ္စတန်ကအားပေးနေတဲ့အယ်ကိုင်ဒါအဖွဲ့နဲ့ပတ်သက်တယ်လို့လည်းပြောပါတယ်ပါကစ္စတန်နိုင်ငံသားရေးယုံကတော့ဒီဖြစ်ရပ်ပေါ်မှာချက်ချင်းတုံ့ပြန်ပြောကြားဖို့ညှင်းဆန်ခဲ့ပါတယ်ပါကစ္စတန်နိုင်ငံဟာစစ်သွေးကြွတွေကိုရုပ်အတုအရထောက်ခံအားပေးနေတယ်ဆိုတဲ့အချက်ကိုမကြာခဏညှင်းဆန်လေးရှိတာပါအိန္ဒိယဟာမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားနယ်နဲ့ကျန်နေရာအနှံ့မှာစစ်သွေးကြွတွေကိုအရှိန်မြှင့်တိုက်ခိုက်နေတာဖြစ်ပြီးမနှစ်တုန်းကဆိုရင်ကက်ရှမီးယားနယ်ကအယ်ကိုင်ဒါအဆက်အနွယ်စစ်သွေးကြွခေါင်းဆောင်တို့ကိုတုတ်တင်ခဲ့တဲ့အတွက်အဲ့ဒီဒေသမှာကန့်ကွက်ဆန္ဒပြမှုတွေပေါ်ခဲ့ပါတယ်စစ်သွေးကြွ9ဦးကိုရဲကထိန်းသိမ်းထားပြီးဆက်လက်စစ်ဆေးနိုင်မှုအတွက်ရုံးထုတ်သွားမယ်လို့ NIA ကပြောကြောင်း Rider သတင်းမှဖော်ပြပါတယ်ခင်ဗျာ